ဆီယနာသိန်းအုပ်ချုပ်တာ3လကျော်လာပြီဖြစ်ပေမဲ့ပြည်သူတွေဟာဆီယနာရှင်တွေပေါ်ဇွဲမလျှော့ဆက်လက်ဆန့်ကျင်နေကြပါတယ်တပ်တွေဘက်ကလည်းပြည်သူတွေဆန္ဒဖော်ထုတ်တာကိုတားဆီးနိုင်ဖို့ဆက်လက်ဖိနှိပ်နေကြပါတယ်အင်စည်းကားတွေနဲ့ဆန္ဒပြသူတွေကိုဖမ်းဖို့ကြိုးစားတာတံပုံးတီးတဲ့မြို့နယ်တချို့ကလမ်းပေါ်ရပ်ထားတဲ့ကားတွေတပ်ဖွဲ့ဝင်တွေမှန်ခွဲဖျက်ဆီးတာတွေလုပ်ခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေပြီးခဲ့တဲ့ဖေဖော်ဝါရီလတရက်နေ့ကစလို့အာဏာသိမ်းခဲ့တာအခုဆိုရင်3လနဲ့3ရက်ရှိသွားပါပြီ။ဆီယနာသိမ်းမှုကိုကန့်ကွက်နေတဲ့ပြည်သူတွေကတော့အန်ရီရီဂျားကပဲရတဲ့နီးလန်းတွေတုံးပြီးဆန္ဒဆက်ပြနေကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့ကမာရွတ်မြို့နယ်လှယ်တန်းအနီးတစ်ဝိုက်မှာနာဆာကစစ်ကောင်စီကိုဆန့်ကျင်ကြောင်းရေးသားထားတဲ့စာတမ်းတွေကိုကင်ဆောင်ဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြသူတချို့ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ရဲ့တဖက်ကန်တွန်တေးမြို့မှာလည်းအာနာရှင်စန့်ကြီးစာသားတွေပါတဲ့စာရွက်တွေကိုဓာတ်တိုင်တွေမှာလိုက်ကတ်တဲ့တပိတ်ကိုလုပ်ခဲ့ကြပါတယ်။အဲ့ဒီလိုမျိုးဆန္ဒပြနေတဲ့သူတွေကိုနှိမ်နှင်းနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလည်းစူးစမ်းနေပါတယ်။တွန်တေးမြို့ပေါ်မှာဆိုရင်တပ်ကဆိုတာကိုမသိရအောင်အင်စည်းကားတွေတုံးပြီးတော့ကင်းလှည့်နေကြတယ်လို့တွန်တေးမြို့ကန်ကပြောပြပါတယ်
။ဟာဒီနေ့တော့အမှကတော့ဒီစာရွက်လိုက်ကတ်တဲ့တပိတ်တစ်ခုတော့လုပ်လိုက်ကြတယ်အမှနော်။ပြီးတော့ဒီနေ့ဆိုင်ဆိုင်ရာအနည်းဝေးရမလို့ထင်ကုန်ပါမှာအဲ့ရဆန်ဆန်ရှိတဲ့အေဒီကိုကောင်းနေဝင်နေပြီးတော့အဲ့မှာသူလိုအဲ့လောက်ပေါ့အဲ့20 30အဲ့လိုမမှပါရမှာပြီးတော့မနေ့ကတော့တပိတ်စစ်ကြောင်းမှာပါသွားတယ်၃ရက်အင်းဖိတ်ကိုပို့လိုက်တယ်ပြောရမှာအခုမြို့ထဲမှာသူဟောပေါ့ကင်းပက်တကယ်ယူတော့ကားနဲ့ပတ်ကြတယ်ရဲကစစ်ကလည်းပါတယ်သူကရဲကစစ်ကလည်းမဟုတ်တော့ဘူးစံငယ်လည်းပါတယ်ပြီးတော့အခုနောက်တော့ဆိုရင်ကားအထူရောင်းအဖက်ကားအထူရောင်းမှဒါအရှိရနေတော့တရားမှာမက်ဆက်ကားနော်နောက်ရောင်းမက်ဆက်ပြီးတော့အဲ့လိုပတ်နေရတယ်နော်
အခုလိုမျိုးလမ်းမတွေပေါ်မှာစစ်တပ်နဲ့ရဲတွေရဲ့လုံခြုံရေးတင်းကျပ်နေတဲ့အပြင်အိမ်နေတွေကနေဆန္ဒထုတ်ဖော်နေတဲ့သူတွေကိုလည်းအနိုင်ကျင့်တဲ့လုပ်ရက်တွေကိုတပ်တွေဘက်ကလုပ်နေပါတယ်။ရန်ကုန်မြို့ဘိုတထောင်မြို့နယ်တွေက46လမ်းနဲ့48လမ်း၊ပဇွန်တောင်မြို့နယ်တွေကရေကျော်ဘက်မှာဆိုရင်ည8နာရီတန်ပုံတီးလို့ဆိုပြီးစစ်တပ်ကနေလမ်းမတွေပေါ်မှာရပ်ထားတဲ့ကားတော်တော်များများရဲ့မှန်တွေကိုရိုက်ခွဲဖျက်ဆီးထားတဲ့အပြင်ကားမှန်တွေပေါ်မှာလည်းဆဲဆိုတဲ့စားသားတွေကိုရေးသွားတယ်လို့သူရဲ့ကားကိုဖျက်ဆီးခံရသူတယောက်က VOA ကိုပြောပြပါတယ်
။ပထမတစ်ခါတော့ငမုံးတင်းနေကြတော့အိမ်နေုံလေးကွာနဲ့လိုက်ပြတယ်။ဥနီကဲထက်ပန်းကျုံနဲ့ထုတယ်။လမ်းလျှောက်ပြီးတော့ထုလိုက်လေးကွာနဲ့ပြလိုက်နဲ့ထွက်သွားတော့လမ်းထဲကနေစစ်သား၄-၅ယောက်ရှိမှာပေါ့။နှောက်ရံမှန်ဆက်လဲခွဲသွားတယ်။နောက်တစ်ခါကျတော့ဒီတိုင်းထလာကြတာ။ဘယ်သူမှဘာမှလုပ်တယ်လဲမရှိဘူး။ဒီတိုင်းလေးပဲကျွန်တော်လည်းဟိုနေ့မှာအိမ်မှာရှိတဲ့မှန်ခွဲစာလေးတွေကိုတိုက်သိနေတော့အဲ့ဒါနောက်တစ်ခါရောက်လာကြတာပဲ။ရောက်လာပြီးတော့အဲ့ဒီမှာအိမ်ရှိမှာတက်ထားတဲ့လမ်းတွေရပေါ့နော်။လမ်းပိုင် CCTV ကင်မရာရှိတယ်။အဲ့ဒါကိုဒုတ်ချောင်းနဲ့အပေါ်တွန်းတင်ပြီးတော့ဒါရရှင်ကိုလွှဲအောင်လုပ်တယ်။ပြီးတော့အဲ့မှာတန်ချောင်းတစ်ချောင်းတန်ချောင်းရဲ့ထိတ်မှာလည်းအဲ့လိုပဲပြီးလက်မြေလိုဘူးလုံးကိုလုံပြီးပါတယ်။ဘယ်ရယူလာရဲ့တန်ချောင်းလည်းမသိဘူး။အဲ့ဒါရင်းနဲ့ကားမှန်တွေကိုလိုက်ရိုက်တော့တာ။လိုက်တော့ကျွန်တော်ကမှန်ကွဲသွားတယ်။အဲရှေ့ရဟိုနောက်ထပ်ရက်ထားတဲ့ကားဖြူလေးတစ်စီးကရှေ့မှန်ကွဲသွားတယ်။ကျွန်တော်ကလည်းရှေ့မှန်ကွဲသွားတယ်။ဖြူကလေးတစ်စီးကရှေ့မှန်ကိုနောက်မှန်ကွဲသွားတယ်။ကိုယ်အိမ်ရှေ့မှာပဲပေါ့နော်။အခုကဘယ်သွားတိုင်ရမလဲ။အဲ့မှာရက်ွက်လူကြီးကစုပြီးတော့ရဲသွားတိုင်မယ်။ဘယ်နှသွားတိုင်လို့ရမှာတော့ရဲရ။ဝေးရ
။ဆီယနာတိန်အုပ်ချုပ်မှုအချင်းကြာလာလေလေ။တရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုကမရှိလေလေဖြစ်နေတယ်လို့ရန်ကုန်မြို့အပြင်ဒေသဆောင်ကပြည်သူတွေကပြောဆိုနေကြကြောင်းပါရှင်။